ယူကရိန်းကိုဝင်ရောက်ကျူးကျော်တိုက်ခိုက်တဲ့ရုရှားကအားကစားသမားတွေပေါ်မှာအပြည့်ပြည့်ဆိုင်ရာအိုလံပစ်ကော်မတီ IOC ကကန့်သတ်မှုတွေချမှတ်နေတဲ့ကြားမှာပဲပါရီမှာဒီနှစ်ကျင်းပမယ့်အိုလံပစ်ပွဲကိုရုရှားအိုလံပစ်ကော်မတီ ROC ကသတိမှောင်မှောင်မဟုတ်ကြောင်း ROC အကြီးအကဲကချက်သတင်းတွေမှာပြောပါတယ် ROC ဥက္ကဋ္ဌစတန်စလပ်ပိုနျာကော့ကသတိမှောက်တဲ့အလုပ်ကိုသူတို့ဘရော့မှာလုပ်မှာမဟုတ်ပဲကို့အားကစားသမားတွေကိုအမြဲတစေထောက်ခံပံ့ပိုးမယ်ပြောပါတယ်အခု IOC ကချထားတဲ့ကန့်သတ်မှုတွေဟာလည်းတရားမဝင်သလိုတရားမျှတမှုမရှိဘဲလက်ခံနိုင်စရာလည်းမရှိဘူးလို့ပြောပါတယ်ပါရီမှာဇူလိုင်26ကနေဩဂုတ်လ7ရက်နေ့ထိကျင်းပမယ့်အိုလံပစ်ပြိုင်ပွဲတွေမှာအရေးချင်းပြည့်မီတဲ့ရုရှားနဲ့ဘယ်လာရုစ်နိုင်ငံတွေကအားကစားသမားတွေပါဝင်ရှင်ပြိုင်ခွင့်ပေးမှာဖြစ်ပေမဲ့သူတို့အနေနဲ့နိုင်ငံကိုစားပြုအလံနဲ့တစိ့ကန်ဆန်ခွင့်မရှိတယ်လို့အမျိုးသားတချင်းတည်ဆုံခွင့်လည်းမရှိဘဲတီးခြားလွတ်လပ်စွာဝင်ရောက်ရှင်ပြိုင်ခွင့်ပေးထားတာဖြစ်ပါတယ်ဒါအပြင်ယူကရိန်းကစစ်ပွဲကိုတက်တက်ကြွကြွထောက်ခံတဲ့အားကစားသမားတွေကိုရောရုရှားနဲ့ဘယ်လာရုစ်စစ်တပ်တွေကဝင်ရောက်နေသူတွေကိုပါဒီပွဲမှာပါဝင်ရှင်ပြိုင်ခွင့်ပိတ်ပင်ထားတာပါ CAK ကာလာရုံးကတော့1980မော်စကိုမှာကျင်းပတဲ့အိုလံပစ်ပွဲတော်ကိုအမေရိကန်ကတပိတ်မှောက်ခဲ့တယ်လို့1984လော့စ်အန်ဂျလစ်မှာကျင်းပတဲ့ပွဲကိုလည်းဆိုဗီယက်ရုရှားနဲ့သူ့မဟာမိတ်တွေကတပိတ်မှောက်ခဲ့ကြတာဖြစ်ပါတယ်